နော်ဝေးနိုင်ငံမှာကျင်းပနေတဲ့ Global Student Voice လို့ခေါ်တဲ့နိုင်ငံတကာကျောင်းသားများညီလာခံကိုတက်ရောက်နေတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကိုစလဲကိုတီဟဝင်းတင်ကတော့မြန်မာနိုင်ငံတွင်းလွတ်လပ်စွာအသင်းဖွဲ့စည်းခွင့်နဲ့လွတ်လပ်စွာပညာသင်ကြားခွင့်တွေကိုအဓိကထားဆွေးနွေးသွားမယ်လို့ VOE ကပြောပါတယ်။ကိုစော်ဝင်းလိုင်ကအပြည့်စုံကိုပြောပြမှာပါရှင
်။ Global Student Voice နိုင်ငံတကာကျောင်းသားများညီလာခံကိုနော်ဝေးနိုင်ငံဘာဂန်မြို့မှာမေလ9ရက်နေ့ကနေ17ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်။ဒီညီလာခံမှာမြန်မာနိုင်ငံကကိုယ်စားလှယ်အဖြစ်နဲ့ဘကတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကဗဟိုလုပ်ငန်းကော်မတီသတင်းနဲ့ပြန်ကြားရေးတာဝန်ခံကိုတီဟဝင်းတင်တက်ရောက်နေတာပါ။ညီလာခံအတွင်းဘကတအနေနဲ့မြန်မာနိုင်ငံအတွင်းကကျောင်းသားတွေအတွက်လိုအပ်နေတဲ့ကိစ္စရပ်တွေကိုအလေးပေးဆွေးနွေးသွားမယ်လို့သူကပြောပါတယ်
။အဓိကကတော့ကျွန်တော်ဘက်ကဆွေးနွေးမှာကတော့ဒီဘကတအနေနဲ့ဆွေးနွေးမှာပေါ့နော်ဆွေးနွေးမှာကတော့ဒီ organizing ကိုပေါ့နော်ဒီလွတ်လပ်စွာတင်ပြဖွဲ့ဆိုခွင့်နဲ့ပတ်သက်ပြီးတော့တစ်ချက်ရပြီးတော့နောက်တစ်ခုက academic freedom ဆိုတဲ့တစ်ချက်ရဒီနှစ်ခုကိုပဲကျွန်တော်ကတည်ပြီးတော့ဆွေးနွေးပြပါမှာခင်ဗျာ
။ဘရင်အစိုးရအဆက်ဆက်လက်အောက်မှာကျောင်းသားတွေဟာဖိနှိပ်ချုပ်ချယ်ခံခဲ့ကြရပြီးကျောင်းသားတွေရဲ့အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာကျောင်းသားသမဂ္ဂဖွဲ့စည်းခွင့်လွတ်လပ်စွာပညာသင်ကြားခွင့်စတဲ့အခြေခံအခွင့်အရေးတွေဆုံးရှုံးခဲ့ကြရတာပါ။ဒါ့အပြင်ပြီးခဲ့တဲ့သမ္မတဦးသိန်းစင်အစိုးရလက်ထက်အတွင်းပညာရေးဥပဒေပြုပြင်ရေးဆွဲရေးအတွက်တောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုအကြမ်းဖက်နှိမ်နှင်းပြီးကျောင်းသားတွေရဲ့လှုပ်ရှားမှုကိုထောက်ခံအားပေးသူတွေကိုလည်းဖမ်းဆီးထိန်းသိမ်းခဲ့တာပါ။လက်ရှိအခြေအနေထိလည်းဘာကတအပါအဝင်ကျောင်းသားအဖွဲ့အစည်းတွေဟာတရားဝင်အဖွဲ့အစည်းအဖြစ်ယက်တည်နိုင်ခြင်းမရှိသေးတဲ့အတွက်တရားဝင်အဖွဲ့အစည်းဖြစ်လာရေးဦးတည်လှုပ်ဆောင်နေတယ်လို့ကိုတီဟာဝင်းတင်ကပြောပါတယ
်ခုလောလောဆယ်ဆိုရင်တော့ကျွန်တော်တို့ဟိုတရားဝင်အဖွဲ့အစည်းအနေနဲ့မရှိသေးဘူးလို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ CMU ကြီးအဆင့်မှရှိတယ်လို့ကျွန်တော်တို့သတ်မှတ်ထားပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုလောလောဆယ်မှာဟို legally မဖြစ်သေးဘူးလို့ပဲပြောရမှာပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ကဒီနောက်6လအတွင်းမှာဒီတရားဝင်ဖြစ်အောင်လို့ကျွန်တော်တို့ဒီကျောင်းသားသူညီလာခံကိုခေါ်ဖို့အတွက်ကျွန်တော်တို့ဒီ6လအတွင်းမှာကြိုးစားဖို့တန်ဓေကံချထားတာခင်ဗျာကျွန်တော်တို့ဘဟုလုပ်ငန်းကော်မတီအနေနဲ့လေအဲ့လိုမျိုးဒီညီလာခံခေါ်ပြမယ်ဆိုလို့ရှင်တော့အဲ့ဒီမှာရင်ကျွန်တော်တို့ Central Executive Committee ထွက်လာမယ်ပေါ့နော် CEC ထွက်လာမယ် CEC ထွက်လာပြီးတော့ရှင်ဒါသုံးတရားအနေနဲ့တရားဝင်သွားပြီလို့ကျွန်တော်တို့သတ်မှတ်လို့ရမယ်ဗျာ
မြန်မာနိုင်ငံအတွင်းကကျောင်းသားတွေရဲ့လူအချက်တွေရရှိအတွက်လက်ရှိအစိုးရနဲ့အတက်နိုင်ဆုံးညှိနှိုင်းဆောင်ရွက်သွားမယ်ဆိုတဲ့ကိစ္စကိုလည်းနိုင်ငံတကာကျောင်းသားများညီလာခံမှာတက်နေတဲ့တခြားကျောင်းသားတွေနဲ့ဆွေးနွေးပြစ်တယ်လို့သူကပြောပါတယ်
။ဟိုအဓိကတော့ကျွန်တော်တို့ကတော့အခုလောလောဆယ်တော့ပြောတဲ့အနေအထားမျိုးကကျွန်တော်တို့ကအခုလောလောဆယ်မှာကျွန်တော်တို့ဒီအစိုးရပေါ့နော်ဒီဒီမိုကရေစီအစိုးရလို့သတ်မှတ်လို့ရတဲ့ဒီ NLD အစိုးရတက်လာပြီပေါ့နော် NLD အစိုးရတက်လာတဲ့အနေအထားမျိုးမှာကျွန်တော်တို့အရင်ကတည်းကတောင်းဆိုချက်တွေရလဲမရသေးဘူးမရသေးတော့ကျွန်တော်တို့အနေနဲ့ဒီတောင်းဆိုချက်တွေကိုဟိုအငင်းသာဆုံးအနူးညံဆုံးနည်းနဲ့ဘယ်လိုမျိုးဆက်လက်အကောင့်ထဲပေါ်အောင်လဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဓိကဆွေးနွေးပြတယ်ဗျအခုကလည်းအဓိကကတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲအကြောင်းသားတွေကဘောင်းဆောင်ဖြစ်နေတော့ဒီ issue ကလည်းဘောင်းဆောင်ဖြစ်နေရောနော် issue ဘောင်းဆောင်ဖြစ်နေတော့သူတို့ကအကုန်လုံးတတ်မှတ်လိုက်တာဘယ်လိုတတ်မှတ်လဲဆိုတော့တောင်းသားတွေအကုန်လုံးရဲ့အတန်ကိုဒီထဲမှာစုမယ်ပေါ့နော်တစ်ကမ္ဘာလုံးမှာရှိတဲ့တောင်းသားတွေအကုန်လုံးရဲ့အတန်ကိုစုမယ်အဲ့ဒီထဲမှာဟိုအကုန်လုံးပါအောင်ပေါ့နော်အဓိကလုံးမယ်ပြီးတော့လို့ရှိရင်နောက်ရည်ရွယ်ချက်ကတော့ဒီလိုမျိုးအများအမ်းဒီ global student တွေအနေနဲ့ invest ဖြစ်နေဖို့အတွက်ကိုရည်ရွယ်ထားတာဗျဟုတ
်အစ်ဒီလန်တရနေ့ကအစိုးရတာဝန်ကိုလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရဟာအပြည်လရှိရနေကဆလို့ပညာရေးသပိတ်မှာပါဝင်ခဲ့ပြီးဖန်စီထင်းထင်းခံထားကြရတဲ့ကျောင်းသားခေါင်းဆောင်တွေအပါအဝင်တခြားတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံကကျောင်းသားတွေပညာရေးလှုပ်ရှားမှုအပါအဝင်နိုင်ငံရေးမှာတက်ကြွစွာပါဝင်လှုပ်ဆောင်နေတာတွေကျောင်းသားတွေဖန်စီထင်းထင်းခံကြရတဲ့ကိစ္စတွေကိုနိုင်ငံတကာကျောင်းသားတွေကစိတ်ဝင်စားမေးမြန်းကြတယ်လို့လည်းကိုတီဟာဝင်းတင်ကပြောပါတယ်ခင်ဗျ။